မြန်မာစစ်တပ်နဲ့ရခိုင်တိုင်းနာလနဲ့ကိုင်တက်အေးဖွဲ့တို့ကြားတိုက်ပွဲရက်ဆက်ဖြစ်ပါနေတဲ့မင်းများမြို့နယ်အတွင်းဒီကနေ့ပန်းမြောင်ကြီးရွာပေါ်လက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့ကလေးငယ်တချို့သေဆုံးပြီးလူကြီးတချို့ဒဏ်ရာရရှိသွားခဲ့ပါတယ်။ဒီပြစ်ခတ်မှုနဲ့ပတ်သက်လို့မြန်မာစစ်တပ်ကရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုဆွဆွဲထားပြီးဒေသခံတွေဘက်ကတော့မြန်မာစစ်တပ်ဘက်ကဖြစ်တာဖြစ်တယ်လို့အခိုင်အမာပြောနေတာပါ။ VOA သတင်းတော်နိုင်ကိုအိမ်ဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မင်းပြမြို့နယ်ပန်းချောင်းကျေးရွာမှာဒီနေ့မနေ့လက်နက်ကြီးကြားရောက်ပောက်ကွဲခဲ့မှုကြောင့်ကျောင်းသားတွေနဲ့အမျိုးသမီးတွေဒေကြီးခိစိုက်တန်ရရရှိခဲ့တယ်လို့ဒေသခံရွာသားတို့ကပြောပါတယ
်။ဒုက္ခရောက်ရွာအလယ်လောက်မှာပေါ့။အဲဒီဘုရားကျယ်ဒီပေါ်မှာလက်နက်ကြီးအထိုင်ချပြီးတော့ပြစ်နေတာ။အဲမြန်မာစစ်တပ်ကပေါ့။ရွာရဲ့ပြင်ဆင်အစောတန်းတွေကိုအဲ့လိုပဲပြစ်နေတာ။မနေ့ကတည်းကပြစ်နေတာ။အဲဒါဒီနေ့မနေ့ဆက်လိုက်ခေါက်လောက်မှာပြစ်လိုက်တဲ့လက်နက်ကြီးစလုံးကရွာပြင်မထွက်ပဲရွာထဲကိုပဲကျတာ။ဒီကွဲရပါတော့ရွာထဲမှာဒီကစုမဲစားရအဲ့ဒီအိမ်မှာပြီးရအကလေးတော့ရောက်သုံးသွားပြီအကျောင်းသူ၁၀တန်းတယောက်ပြီးတော့၄တန်းအကျောင်းသားတယောက်ငူကျောင်းသားတယောက်အလောင်းလူကြီးတော့ရောက်လာတော့အခုဆံရပြင်းလို့မြောက်ဆေးရောက်သွားတယ်ခင်ဗျာ
ပန်းချောင်းကြီးရွာအောင်မင်္ဂလာဘုရားတောင်ကုန်းပေါ်မှာဖန်ချထားတဲ့မြန်မာစစ်တပ်ကနေလက်နက်ကြီးနဲ့ပြစ်ခတ်နေမှုတွင်စင်သားလွှဲထားတဲ့လက်နက်ကြီးကြီးတစ်လုံးရွာသိမ်းကြားရောက်ပောက်ကွဲသွားလို့ကျောင်းသား၃ဦးသေဆုံးပြီးအမျိုးသမီး၃ဦးအပါအဝင်၄ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မင်းပြမြို့နယ်တွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားကြာကပတိနေ့ကနေဒီကနေ့ထိတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတယ်လို့အေအဖွဲ့ရှိမယ်လို့ထင်ရတဲ့တောင်တွေပေါ်မှာလက်နက်ကြီးတွေနဲ့ပြစ်ခတ်မှုတွေရှိနေတယ်လို့ဒေသခံတွေကဆိုပါတယ်။ဒေသခံရွာသားတွေကတော့မြန်မာစစ်တပ်ရဲ့လက်နက်ကြီးကြီးလို့ပြောဆိုနေပေမဲ့မြန်မာစစ်တပ်နေရာယူထားတဲ့ပန်းချောင်းကျေးရွာတွင်အေအေဖွဲ့ဘက်ကပြစ်လိုက်တဲ့လက်နက်ကြီးဖြစ်ကြောင်းအနောက်ပိုင်းကစစ်တပ်နာချုပ်တမတော်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ
်။ကျွန်တော်တို့အင်းရှင်းတဲ့တပ်ကအဲဒီပန်းချောင်းရွာပုံချောင်းမှာတော့လည်းစီကြည့်ပါပါအဲ့ငါတောင်ကုန်းကနေပေါ်မှာအဲ့မှာနေရပန်းချောင်းရွာဆိုတာပြည်ရဲ့အခြေခံစီဆောက်ထားတဲ့ရွာပဲလေ။ပန်းချောင်းရွာထဲမှာကျွန်တော်တို့တပ်ကိုဓာတ်ကြီးလှုပ်ရှားအနေနဲ့အဲ့ငါမှာထားလိုက်တာ။ထားတဲ့အခါကျတော့သူတို့ရဲ့အဓိကပင်မနေရာကြီးကိုကျွန်တော်တို့ကထိန်းချုပ်လိုက်တဲ့အတွက်ကြောင့်မို့လို့တော်တော်ခက်ခဲဖြစ်သွားတဲ့သဘောရှိတယ်။ဒီကောင်းရံလူတွေကအဖြစ်ပဲနေပြီးတော့မှအဲ့ဒီလုံခြုံရေးတပ်ဖွဲ့ဝင်တွေရှိတဲ့ရွာထဲကိုပြန့်ပြစ်တာ။ဒီအခါကျတော့အေးကြီးလိုက်တဲ့ဘုံကရွာဆက်မှာကျပြီးတော့တောအောင်ပြီးတော့အတန်းရတယ်။
ပန်းချောင်းကျေးရွာတွင်ပြစ်ခတ်မှုကအေအေဖွဲ့ရဲ့လက်ချက်လို့မြန်မာစစ်တပ်ရဲ့ဆွတ်ဆွဲချက်ပေါ်အေအေကြံကြားရေးတာဝန်ခံခိုင်တုခကအခုလိုညင်းဆိုခဲ့ပါတယ
်။မြန်မာစစ်တပ်ကလည်းနေကြည့်တော့တော့ဒါအချက်ပိတ်ခါမေးစာနဲ့တရားဝင်လာလို့ပြောလို့ရတာမဟုတ်ဘူး။ဗာတိုက်ပွဲမှာဖြစ်ပေါ်တာမရှိဘူးဒီမနေ့မှာမြန်မာစစ်တပ်ကနေကြည့်တော့သူတို့အဲပန်းချောင်းရဲ့ရွာသေးတာတောင်ရဲ့အမင်္ဂလာတောင်ဆိုတာအဲ့ဒီဒေသတောင်ကနေကြည့်တော့မှသူတို့ဒီလက်လက်ကြီးတွေနဲ့နေပြီးတော့ဒီရွှေကျင်ဘက်တောင်ကုန်းတွေနောက်တခြားနေရာတွေအဲ့ဒီဘက်ကိုဆန်းပြီးတော့သူတို့ပြစ်နေတာ။အဲ့ရရကြီးကိုတာကြည့်တာပေါ့နော်သူတို့ဒီရေဆိပ်ကြီးကြီးနဲ့ပြစ်ခတ်တာလို့ပြောလို့ရတယ်ဗမာစစ်တပ်ကနေပြီးတော့ဒါပြည်သူတွေကိုအကြောင်းတရားတွေစွန့်မိုးလာအောင်နောက်လူမျိုးရေးရနေပြီးတော့သူတို့အမုန်းတရားတွေပုံမှာအခြေခံပြီးတော့မှဒါရွာသားတွေကိုတေးချေအလားတရားဖြစ်အောင်ဒါတမင်သက်သက်ရည်ရွယ်ပြီးတော့မှဒါပြစ်ခတ်တယ်လို့ကျွန်တော်တို့ကတော့အဲ့လိုပဲဟိုမြင်နေကြ
ပန်းချောင်းကြီးရွာတဲ့လက်လက်ကြီးပြစ်ခတ်နေတဲ့ပုံမှာပန်းချောင်းရွာရွှေဘောင်တင်ကျောင်းဆရာတော်ဥပညာဝန်ကကခုလိုမိတ်ပါတယ
်ဘုံတော်တော်ရှင်းမကောင်းဘူးပေါ့လက်လက်ကြီးကအမှန်တရားပြည်လက်ကဒီလိုအပ်ချက်ရှင်ပြည်သမရှိဘူးတမတော်ကကြည့်ကြတာအလောရသူတို့ပြည်နေအလောဆော့ပြည်နေတယ်အများကြားရတာမကုန်းလို့တည်ပြီးတဲ့ဘူးတို့ရှင်ပြည်သူပြည်သမရှိဘူးလေ
တခြားပန်းချောင်းရွာသားလူကတော့မြန်မာစစ်တပ်ကနေပြစ်ခတ်တာဖြစ်ကြောင်းပြောဆိုပါတယ
်ကျွန်တော်တို့ပန်းချောင်းရွာဖြစ်မှအေးအေးတွေမရှိပါဘူးအေးအေးတွေရှိတာကသူတို့အေးအေးရှိတဲ့နေရာကိုမတော်ဘူးလေရွာဖြစ်မှရွာသားတွေကိုခုတုံးလို့ပြီးနေဒီလိုလုပ်ကြတာတဲမတော်ကပြေးတာတော့ဟာမတဲမတော်
စီမံပြီးပခတ်တွင်အရသာတွေထိခိုက်ဒိဆုံးတဲ့ပုံမဖြစ်တဲ့ကြောင်းမင်းပြမဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုဆက်လက်ဦးစက်နိုင်ကပြောပါရယ်ပြီးခဲ့တဲ့2020ခုနှစ်ဒီဇင်ဘာလကနေဒီနှစ်ဇူလိုင်လအထိမြန်မာစစ်တပ်နဲ့အေအေဖွဲ့တို့စီရေးတင်းမာမှုဖြစ်စဉ်တွင်အရသာဒိဆုံး62ဦးနဲ့တရားရသူ156ဦးကျော်ရှိနေပြီလို့ရခိုင်တိုင်းဒေသမျိုးလင်များစီယုံကနေစီရင်ကောက်ယူထားပါရယ်ခင်ဗျာ